အမေရိကန်နိုင်ငံတွင်းကရွှေပြောင်းနေထိုင်သူတွေအပေါ်အာဟာရစတီဝါနေအိမ်စသဖြင့်ထောက်ပံ့ကူညီအစီအစဉ်တွေကိုဖျက်တောက်မဲ့အဆိုပြုချက်တစ်ခုကိုအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကဆင်းနှင်းနှောင်းပိုင်းမှာကြေညာလိုက်ပါတယ်။ဒီအဆိုပြုချက်ရဆိုရင်တော့အမေရိကန်ပြည်တော်စုကိုလာရောက်အခြေချမဲ့ဒုက္ခသည်တွေအတွက်အခက်ကြုံစေမှာပါ။ရွှေပြောင်းလာသူတွေအနေနဲ့ကိုယ့်ကိုယ်ကိုမိကိုအားထားလာစေဖို့နဲ့ဒီရွှေပြောင်းသူတွေကြောင့်အခွန်ထမ်းအမေရိကန်ပြည်သူတွေအတွက်ဝင်တော့ဝင်ဖို့မဖြစ်စေဖို့အတွက်အခုလိုဆောင်ရတာဖြစ်တဲ့ဆိုပြီးတော့ပြည်တွင်းလုံခြုံရေးဌာနဝန်ကြီး Christian Nelson ကပြောပါရယ်ဒီအဆိုပြုချက်ဥပဒေဖြစ်ဖို့ကတော့လွတ်တော်ရဲ့အတည်ပြုချက်တော့ရယူဖို့လိုပါသေးတယ်ဒီအဆိုပြုချက်အရဆိုရင်တော့ရွှေပြောင်းနေထိုင်သူတွေအနေနဲ့အမေရိကန်ပြည်တော်စုအတွင်းအမြဲတမ်းနေထိုင်ခွင့် Green Card ရဖို့ပို့ပြီးတော့ခက်ခဲသွားအောင်လည်းလုပ်ထားပါတယ်တူးချင်းရဲ့အသက်အရွယ်ကျန်းမာရေးလူမှုရေးစသဖြင့်ရည်တည်မှုအနေထားအရအစိုးရဘက်မှရရှိမိခိုနေရမဲ့သူတွေကို Public Charge လူလူအတွက်ဝင်ပြည့်စေတဲ့လူတွေလို့ဆိုပြီးတော့လူဝင်မှုကြီးကြပ်ရေးအရာရှိတွေကတတ်မှတ်လိုက်လို့ရှိရင်အဲ့လူတွေကိုပြည်ဝင်ခွင့်ကန့်သက်တာဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ပေးဖို့ကန့်သက်တာတွေလုပ်နိုင်တယ်ဆိုတဲ့စီးပင်းကအမေရိကန်မှာမူလကရှိပြီးသားပါဒါဟာအမေရိကန်ပြည်အောင်စုကိုဝင်ရောက်လာပြီးတော့အစိုးရထောက်ပံ့ယူထားတဲ့လူတိုင်းအတွက်တော့အကျုံးမဝင်ခဲ့ပါဘူးဒါပေမဲ့လည်းခုစီးပင်းသစ်အရဆိုရင်တော့ public charge သတ်မှတ်မှုကပိုကျေပြန့်လာပြီးတော့အစိုးရထောက်ပံ့ယူမဲ့သူတွေအတွက်ပါအကျုံးဝင်လာပါတယ်ဒီစီးပင်းသစ်ကိုအသေးစိတ်ကိုတော့ဈာမဲ့သတင်းပတ်တွေအတွင်းမှာတရားဝင်ချပြမှာဖြစ်ပြီးတော့လူလူအနေနဲ့ရက်60အတွင်းမှာဒီပေါ်မှာသဘောထားမှတ်ချက်တွေပြဖို့ကြဖို့ကိုလည်းအစိုးရကတောင်းခံထားပါတယ်ခင်ဗျာ